မြန်မာဆရာနာတင်ပြီးကျူးလွန်ခံနေရတဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုတိုင်ကြားကြဖို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာစုံစမ်းစစ်ဆေးမှုရန်တရာ WIWM ကအများပြည်သူကိုကန့်ကန့်တောင်းဆိုတာဟာအထူးအရေးပါပြီးတော့နောက်ပိုင်းတရားစွဲဆိုဖို့အတွက်ထိရောက်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်မြန်မာနိုင်ငံတွင်ကိုဒီကုလအဖွဲ့မတော်နိုင်ခင်မှာထိရောက်တဲ့အထောက်အထားမျိုးကိုလုံလုံခြုံခြုံနဲ့ပေးပို့နိုင်မှုကအရေးကြီးပြီးတော့နောက်တစ်ချိန်မှာခုံရုံးတင်ဖို့လက်ရှိ CRPH လွတ်တော်ကိုစားပြုကော်မတီခန့်ပြီးတဲ့အစိုးရကလည်းအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ကိုဝင်းမင်းကပြောပြပေးပါရှင်
ဟုတ်ကဲ့မြန်မာနိုင်ငံမှာအရင်ကျူးလွန်ခဲ့တဲ့အကြီးမားဆုံးလူခွင့်ချုပ်ဖောက်မှုတွေစုဆောင်ဖို့ကုလသမဂ္ဂကနေ2018ခုနှစ်မှာဖွဲ့ပေးခဲ့တဲ့ DIIMM WIWM လို့လည်းခေါ်တဲ့အဖွဲ့အနေနဲ့အခုစာပေတည့်ရဲ့ဆရာနာသိမ့်ပြီးပြစ်ခတ်နေနေမှုတွေပေါ်လဲစောင့်ကြည့်မှတ်တမ်းယူနေတာကအရေးပါတယ်လို့ရှေ့ပြေးတန်ဖွဲ့အချံပေးဖို့ဖွဲ့ကထမက်ကေအိုမာကဆိုပါတယ
်လက်ရှိတတိုင်းပြည်လုံးကြုံနေရတဲ့အကြမ်းဖက်ခံနေရချိန်မှာအခုလိုမျိုးကုလသမဂ္ဂဖွဲ့ပေးလိုက်တဲ့ဒီစုံစမ်းစစ်ဆေးရနေရရှိတဲ့ဟာအရန်ကောင်းတယ်ခုဒီအာနာလူစေအုပ်စုကနေပြီးတော့မှသူတို့အကြမ်းဖက်ရှင်ပန်းနှိပ်စက်တပ်ဖြတ်မှုတွေလုပ်နေတဲ့ဥစ္စာဟာ crime against humanity လို့ခေါ်တဲ့ဒီလူသားမျိုးနွယ်ပေါ်မှာကျူးလွန်နေရဆွေးမှုတွေဖြစ်သွားပြီးကျေရင်းဥပဒေနဲ့ကန့်ကွက်ရတဲ့ကိစ္စတွေလည်းမဟုတ်တော့ဘူးဒါနိုင်ငံတကာရာဇဝတ်မှုတချို့ပေါက်တာဖြစ်တယ
်ဒီ WIWM အဖွဲ့အကြောင်းအနိကလေ့လာထားတဲ့မက်ကေအိုမာအပြင် Harvard တက္ကသိုလ်ဥပဒေကျောင်းကမြမရေးဆယ်စုနှစ်တွေနဲ့ချီလေ့လာလုပ်ဆောင်လာခဲ့တဲ့ပမောခတိုင်လာဂျီယန်နီကလည်းဒီလွတ်လပ်တဲ့ကုလစုံစမ်းရေးအဖွဲ့အနေနဲ့ချက်ချင်းအရေးယူနိုင်တာမျိုးမဟုတ်ပေမဲ့နောက်ပိုင်းခုံရုံးတင်နိုင်ခြင်းအတွက်အရေးပါတာတွေစုဆောင်ပေးနိုင်မှာဖြစ်တယ်လို့ဆိုပါတယ
် I think their existence is very important because evidence is often
ဒီဘက်ရှိထားမှုကရန်ကိုအရေးကြီးပါတယ်ဘာလို့လဲဆိုတော့အချိန်ကြာလာလေဒီထောက်ထားတွေကပြန်ဆုံးသွားနိုင်တယ်လို့ပါနောက်တစ်ဆင့်အတွက်ဘယ်ခုံရုံးမှာတင်မယ်ဘယ်လိုတရားစွဲနိုင်မယ်ဆိုတာကလည်းဒီထောက်ထားတွေရဲ့အခိုင်အလုံးအကောင်းမှုပေါ်မှာဘူးဒီနေရာမှုအရေးပါပါတယ
်ပမခဂျီယန်နီနီကမက်ခင်အုံမာကပါလုံးလုံးကျုံကျုံဆက်သွယ်နိုင်ဖို့အတွက်ဒီ IIMM အဖွဲ့ရဲ့ website internet ဆန္ဒနာ iimm.un.org မှာကြောထပ်တာကနေဆက်သွယ်လို့လည်းရနိုင်တယ်ဒါမှမဟုတ် NGO အဖွဲ့တွေအထူးသဖြင့်လူခွေရမတန်းတင်တဲ့အဖွဲ့တွေကိုအကူအညီတောင်းနိုင်တယ်ပြီးရင်တော့ဒီအထောက်အထားတွေကိုဖျက်ပစ်လိုက်ဖို့အရေးကြီးတယ်လို့ဆိုကြပါတယ်ဒီ IIMM အဖွဲ့ internet ဆန္ဒနာမှာလုံးကျုံအောင် signal internet phone ကို download လုပ်ပြီးနံပါတ်နိုင်ငံကုတ်48တယ်လီဖုန်းနံပါတ် 06-691-1238 +41 76 691 1208 ကိုဒါမှမဟုတ်ရင် protonmail@protonmail.com mountain741@protonmail.com ကိုအီးမေးလ်ပို့ဖို့မှာထားပါတယ်နောက်မြန်မာနိုင်ငံမှာတရားမျှတမှုရာရေးမကြာခင်အထိ6နှစ်ကျော်အနီးကလုံဆောင်ခဲ့ပြီးအာရှဒေတာတွင်ဥပဒေအရကျွမ်းကျင်သူဩစတြေးလျအခြေစိုက်ရှင်နေကက်လင်းရိုက်ဂါကလည်းထိရောက်တဲ့အချက်အလက်မျိုးဖြစ်အောင်ကြောက်ယူသင်ပုံကိုရှင်းပြပါတယ်
Not only evidence of what has happened lots of people have evidence of what
ဖြစ်ခဲ့တဲ့ဆိုတာကမဟုတ်ပါဘူးဘာဖြစ်ခဲ့တယ်ဆိုတာတသက်ကလူတိုင်းသိလိမ့်ရှိပါတယ်ဒါလည်းအရေးကြီးပါတယ်နောက်အရေးကြီးတာကဒီစစ်အုပ်စုအတွင်းကတည်းကဘသူကအမိန့်ပေးတာလဲဘယ်လိုမျိုးအမိန့်ပေးစနစ်အစစ်အစင်ကိုကြော်ဖြတ်လာတာလဲဘာတွေပြင်ဆင်ခဲ့လဲဒီသတင်းမျိုးကတာဝန်ရှိတဲ့သူတွေကိုတရားဆောင်အရာနောက်ဆုံးမှအရေးယူနိုင်ဖို့ပါအရေးကြီးပါတယ်ချက်ဒါပေမဲ့ဒီလိုအချက်တွေကအတွင်းမှာမို့ရဖို့ခက်တာရှိပါတယ်ဒါပေမဲ့သူတို့ကပေါ်ပေါ်ထင်ထင်အကြမ်းဖက်နေတာဆိုတော့တိခါနိုင်တဲ့ဒီအောက်ခြေလုံးကြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆွေမျိုးမိတ်ဆွေတွေကနေလည်းရနိုင်ပါတယ်နောက်အခု CDM လုပ်နေတဲ့အစိုးရဝန်ထမ်းတွေစီကလည်းရနိုင်ပါတယ
်ဒီထိရောက်တဲ့ကြောက်ယူပုံအတွက်မက်ခင်အုံမာကလည်းပုံမှန်ကိုခံစားရတာတစ်သက်ကြောက်ယူတာမဟုတ်ပဲကျူးလွန်သူဘသူဘဝဆိုတာအသိစိတ်ပါရအောင်ကြိုးပမ်းပြီးနောက်အခြေပါတဲ့ကြီးစံခွန်အထောက်အထားကိုလည်းဆက်ရှင်ပြပါတယ်ဒါအပြင်ရှင်နေရကကလည်းနောက်အခြေပါတဲ့ကြောက်ယူပုံမျိုးကို
particularly important to look at details of things like what
is it you want to eat တာကလည်းဘလို့လက်နဲ့ပြီးသုံးနေတဲ့စစ်တပ်အရာရှိတွေရောပါနေကြလားဘယ်တက်နံပါတ်ကလည်းရဲဝတ်စုံဝတ်ထားပြီးမယ်လဲရဲအစ်စ်မဟုတ်ပဲနဲ့စစ်သားတွေဖြစ်နေလားဆရတဲ့အဲ့လိုအချက်အသေးစိတ်မျိုးကိုလည်းအထောက်အထားဖြစ်စုနိုင်ရအရန်ကိုထိရောက်မှာပါ
ဒီနေရာမှာလုံခြုံရေးတပ်တွေရဲ့အတွက်လည်းပမောက္ခဒီအန်နီက
the security forces if you are told to shoot at
the military တပ်ဖွဲ့အနေနဲ့အရသားတွေကိုပစ်ဖို့အမိန့်ပေးခံရရင်ဒါကတရားဥပဒေနဲ့မညီတဲ့အမိန့်ပါမလိုက်နာလို့ရပါတယ်နိုင်ငံတကာဥပဒေမှာပါပါတယ်ဒါပေမဲ့မလိုက်နာခဲ့ရင်ကိုယ်လုံခြုံရေးအတွက်တော့ထိလိုက်သွားနိုင်တာပေါ့ ဒါပေမဲ့ IIMM အဖွဲ့ကတော့အခုလိုတရားဥပဒေနဲ့မညီတဲ့အမိန်မျိုးလက်ခံရရင်သူတို့စီပို့ပေးနိုင်ကြောင်းလည်းပြောထားပါတယ
်။ဒါပြင်လက်ခံအုံမကလည်းနောက်တရားစွဲနိုင်ရေးအတွက်လူကြိုရေးကောင်စီကနေတရားဥပဒေရရှာကြောင်း ICC နိုင်ငံတကာရာဇဝတ်တရားရုံးကိုစွဲမပေးရင်တော့အခု CRPH အစိုးရကကြိုးပမ်းနိုင်ဖို့ကို
Acting Government ပေါ့နော်ဒုသမရဦးမန်းဝင်းခိုင်တန်းနောက်တစ်ဆင့်အနေနဲ့ ICC ခုံရုံးမှာကြည့်နေနိုင်ဖို့အတွက်ရောမစာချုပ်ကိုလက်မှတ်ထိုးချင်ပါတယ်လက်မှတ်ထိုးပါမယ်ဆိုတဲ့ဥစ္စာမျိုးသာလုံနိုင်တယ်ဆိုလို့ရှိရင်တော့အာလမ်းတော်တော်တွေ့သွားမယ်
တကယ်တော့မြန်မာနိုင်ငံရဲ့အသက်မရှိသေးတဲ့ကလေးငယ်တွေနဲ့မဆိုင်သူတွေပါတနက်နဲ့ဖြစ်ခံရသိချီလာကြရတဲ့ချိန်မှာကုလသမဂ္ဂရဲ့ဒီလုပ်ငန်းစဉ်ကိုဝိုင်းကူပေးဖို့ American တရုတ်ပြည်အခြားနိုင်ငံတွေကဆွေးနွေးဖွဲ့တွေအဖွဲ့အစည်းတွေကပါဝိုင်းဝန်းထောက်ခံပေးလာနေပါတယ်